အခုဒီနိုင်ငံရေးကျင်းသားများကိုကြီးဆောင်ရှောက်ရေးတဲ့ APP ကနေပြီးတော့မှ The Flow of Injustice ဆိုတဲ့နာမည်နဲ့အစဉ်ခံစာတစ်ခုအခုလောလောလတ်လတ်ထုတ်ပြန်လိုက်တာတွေ့ပါတယ်။ဆိုတော့ဒီအစဉ်ခံစာကအဓိကဘယ်လိုအချက်တွေကိုထောက်ပြထားတာပါလဲရှင့
်။အဓိကတော့အခုလက်ရှိဒီအချင်းဖက်ဆေးစုအနာတိန်မီနောက်ပိုင်းပေါ့နော်ကျွန်တော်တို့ဒီအချင်းထောင်အခြေအနေတွေကိုကျွန်တော်တို့တော့ဆက်မပြတ်ကျွန်တော်တို့လေ့လာခဲ့တယ်။နောက်အချင်းထောင်တွေကလွတ်လာတဲ့နိုင်ငံကျင်းသားဟောင်းအနေနဲ့ဆက်သွယ်ပြီးတော့ထောင်အခြေအနေတွေကိုကျွန်တော်တို့စုံစမ်းမေးမြန်းတာတွေရှိတယ်။နောက်တချို့မိသားစုဝင်တွေတချို့တော့ဒီနိုင်ငံကျန်းမာရေးကိစ္စတွေကိုကူညီပေးနေတယ်ဒီ DK8 လုပ်ပေးနေတဲ့အဖွဲ့တွေဒါမျိုးတွေကျွန်တော်ချိတ်ဆက်ပြီးတော့သူတို့ရေရှယ်ရတဲ့ information တွေနဲ့ reference ချက်လက်တွေနဲ့ကျွန်တော်တို့အခုဒီအစီအစဉ်ကတော့ထုတ်ပြန်တာအဲ့တော့အစီအစဉ်ကတော့အဓိကဒီလက်ရှိဒီအချင်းထောင်တွေရဲ့အခြေအနေအချင်းထောင်တွေထဲမှာရှိနေတဲ့နိုင်ငံကျန်းမာရေးတွေရဲ့အခြေအနေတွေကိုကျွန်တော်တို့အဓိကထုတ်ပြန်ပေးရတာဖြစ်ပါတယ်လို့
ဒီအစီအစဉ်ကထုတ်ပြန်ထားတဲ့ဒီထုတ်ပြန်ချက်ကိုကျွန်မတွေ့တဲ့နေရာမှာပြောထားတာတခုသတိထားမိပါတယ်ဒီနေ့ခေတ်ကာလမှာကြုံတွေ့နေရတဲ့အခြေအနေကအရင်အစစ်ဆက်ကြုံတွေ့ခဲ့ရတာတွေချက်ကြည့်မယ်ဆိုရင်အဆိုးဆုံးအခြေအနေဆိုပြီးတော့ပြောထားတာကိုတွေ့ရပါတယ်။ဘာကြောင့်အဲ့ဒါလိုအဆိုးဆုံးအခြေအနေလို့ပြောနိုင်တာပါလဲရှင့်
။ကျွန်တော်တို့ဒီနဝဒနာအဖလက်ထက်ဒီမှာဒီဆေးဥစုကိုစန့်ကျင်တဲ့အကြောင်းဖန်ဆီးခံတယ်။ဖန်ဆီးခံစစ်ကြောရေးကိုရောက်တယ်ပေါ့နော်။အဲစစ်ကြောရေးရောက်တဲ့အခါမှာကျွန်တော်တို့ဒီပုံစံမျိုးစုံနဲ့နှိမ့်ပန်းနှိမ့်ချက်မျိုးကိုခံကြရတယ်။နှိမ့်ပန်းနှိမ့်ချက်မျိုးမခံရတဲ့နိုင်ငံကျွန်းသားဆိုတာမရှိသလောက်ပဲပေါ့နော်။နောက်ဆုံးကျွန်တော်တို့ရဲ့ထွက်ပေါက်ကထောင်အမြန်ဆုံးပို့ဖို့ပဲဖြစ်တယ်။ထောင်ကိုရောက်ပြီဆိုတော့လည်းကျွန်တော်တို့နှိမ့်ပန်းနှိမ့်ချက်မှုတန်ပြီးလွတ်ပြီးကျွန်တော်တို့အတက်တော့မတည်တော့ဘူးဆိုတဲ့ဟာနဲ့ကျွန်တော်ထောင်ပို့ပြီဆိုရင်ကျွန်တော်တို့ပျော်သွားတယ်ပေါ့။ဒါပေမဲ့အခုခေတ်ကျတော့ထောင်ပို့ရအောင်မှထောင်နဲ့ရောက်ပြီးရအောင်မှဒီလိုမျိုးကျွန်တော်တို့ဟိုဘာလို့အတက်မတည်တော့ဘူးဆိုတာမျိုးကိုတွေးလို့မရတော့တဲ့အခြေအနေဖြစ်သွားတယ်။ထောင်ထဲကနေထုတ်ပြီးတော့အပြင်ကိုခေါ်ထုတ်ပြီးတော့တက်ပြစ်တယ်ဆိုတဲ့ကိစ္စတွေကအခုနောက်ပိုင်းမှာတော်တော်များများကြားလာတယ်။ဒါကဘာလဲထောင်ထဲရောက်သွားပြီးတဲ့အခါကျွန်တော်တို့ကဒီထောင်ကျပြီဆိုတာနဲ့ကျွန်တော်တို့ကဒီမိသားစုနဲ့ထောင်မှာတွေ့ပြီးရတယ်အခုကဒီအာသိမ့်ရဲ့နောက်ပိုင်းမှာကျွန်တော်မိသားစုဝင်နေတဲ့ထောင်ဝင်သာတွေ့ချင်းဆိုတာယနေ့ချင်းကြီးမရဘူးနော်ပြီးရခါကျတော့ထောင်နေထဲမှာရည်ရွယ်ချက်ရှိရှိနဲ့ကိုဒီစိတ်အဆူကဒီနိုင်ငံရေးကျင်းသားတွေကိုညှိနှိုင်းနေတဲ့ကိစ္စတွေကပုံစံမျိုးလိုနဲ့ကြားမရဘူးဒါကြောင့်မို့ကျွန်တော်တို့ကဒီအရင်တော့အခြေအနေနဲ့ဘာမှမဆိုင်ဘူးအဲလက်ရှိဒီမောင်းလည်းအင်ဆောင်နဲ့စိတ်အဆူဒီအချင်းထောင်တွေကအရင်ထက်အများကြီးပိုဆိုးရဆိုတာကိုကျွန်တော်တို့ဒီထဲမှာ highlight လုပ်ပြီးထောက်ပြထားတာဖြစ်ပါတယ်။
အဲ့တော့ဒီလိုဆိုးဝါးနေတဲ့အခြေအနေတွေရပ်တန့်ဖို့အတွက်အခုချိန်မှာဘယ်လောက်ထိအရေးကြီးနေပါလဲ။ဘာတွေလှုပ်တင်တယ်လဲ။ဒီအစဉ်ကံစာထဲမှာတော့ဘာတွေနဲ့အကြံပြုတိုက်တွန်းထားပါလဲရှင့
်။ဟုတ်ကျွန်တော်တို့အဲ့ဒီအစဉ်ကံစာမှာတော့ကျွန်တော်တို့အကြံပြုတိုက်တွန်းချက်၄ခုထည့်ထားပါတယ်ပေါ့နော်။အဓိကတော့ဒီကုလသမဂ္ဂရဲ့နိုင်ငံတကာအဝင်းဝိုင်းရဲ့နောက်အာဆီယံအဝင်းဝိုင်းရဲ့ကိုကျွန်တော်တို့နိုင်ငံကြီးများကိုဆက်ပေးဖို့ကျွန်တော်တို့ရင်းရင်းနဲ့ဒီနိုင်ငံတူရည်ရေးအတွက်ကိုအများဆုံးအကောင့်တွေဖော်ပြီးဖို့ဆိုတဲ့ဟာမျိုးတွေနောက်ကျွန်တော်တို့ဒီထောင်ဝလွတ်လာပြီးတာတောင်မှလွတ်လွတ်လပ်လပ်နေခွင့်မရတဲ့အနေအထားမျိုးတွေအများအားဆောင့်ကြည့်ခံရတဲ့အနေအထားမျိုးတွေနဲ့စိတ်ချရတဲ့အခါမှာဒီနေသက်တွေကိုထပ်ပြီးတင်းချောင်ရဒီလိုလူတွေရဲ့ဒီ social welfare နဲ့ပတ်သက်တဲ့ကိစ္စတွေစိုက်ပျိုးဆွေးနွေးဆက်ပြေးတယ်ဒါတွေကိုနိုင်ငံကအဝင်းဝိုင်းအနေနဲ့အကူအညီပေးဖို့ဆိုတာမျိုးတွေကျွန်တော်တို့အချိန်ခံရမှာဖြစ်ကြပါတယ်နောက်တစ်ခုကတော့ဒါကတော့အချိန်ခံရမှာတော့မပါပါဘူးကျွန်တော်အနေနဲ့အဓိကပြောချင်တာကဒီဆေးအဆူမရှိမှသာလျှင်ကျွန်တော်တို့ပြည်သူတွေနိုင်ငံရေးကျန်းသားတွေအားလုံးဟာဒီပြည်မနေဆက်မှုဒဏ်တွေမတရားချုပ်ချယ်မတရားဖိနှိပ်တဲ့ဒဏ်တွေကိုလွတ်မြောက်မှာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီလိုအောင်မြင်ဖို့အတွက်ကြာရအခန်းကဏ္ဍအနေနဲ့ရတဲ့နည်းနဲ့ပုံပုံထိရောက်တဲ့နည်းလမ်းတွေနဲ့အောင်းကူညီဆောင်ရွက်ပေးကြဖို့ကျွန်တော်ကဟိုတောင်းဆိုလိုတာပါပေါ့နော်။